စက်တင်ဘာလမှဒီမိုကရေစီထောက်ခံသူများကိုစစ်အစိုးရကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ဆန္ဒပြမှုမှာရာနဲ့ချီဖုံတော်ကြီးများမြမာပြည်အလဲပိုင်းပခုတ်ခုမျိုးမှာစီတန်းလှဲ့လဲလမ်းလျှောက်ခဲ့ကြပါတယ်ကုလသမဂ္ဂကိုယ်စားလှယ်အီဗရာဟင်ဂမ်ဘာရီသူရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခရီးအဖြစ်စနေနေ့ဆက်ရောက်လိမ့်မယ်လို့ရန်ကုန်မြို့ရှိသံတမန်တွေကပြောဆိုခဲ့စဉ်ဒီကနေ့ကန့်ကွက်မှုဖြစ်ပွားခဲ့ပါတယ်။တန်ဃာတော်များကကြွေးကြော်မှုများဒါမှမဟုတ်နိုင်ငံရေးတောင်းဆိုမှုများမလုပ်ခဲ့ဘဲပခုတ်ကူမျိုးတွင်လှဲ့လဲလမ်းလျှောက်ခဲ့စဉ်ဆူတောင်းမေတ္တာပို့သခဲ့ကြတယ်လို့မျက်မြင်များကပြောပါတယ်။စက်တင်ဘာလမှာစစ်သားများကစီတန်းလှဲ့လဲတဲ့တန်ဃာတော်များခေါင်းပေါ်တနတ်များပြစ်ဖောက်ခဲ့ပြီးမျက်ရည်ရိုးပုံးများအုံပြုတ်ရဲ့ခရာကနေရန်ကုန်မန္တလေးနဲ့တခြားမြို့တွေမှာသံဃာတော်များဥဆောင်တဲ့ကန့်ကွက်ပွဲများဖြစ်ပွားလာခဲ့ပါတယ်။စစ်အစိုးရကရုတ်တရက်လောင်စာဆီဇင်းုံများတိုးမြင့်ခဲ့တဲ့အတွက်မူလကန့်ကွက်မှုများဩဂုတ်လမှစတင်ခဲ့ပါတယ်။ဒီလှုပ်ရှားမှုတွေဗုဒ္ဓဘာသာဖုံးတော်ကြီးများပါဝင်လာခဲ့တဲ့အတွက်ဆန္ဒပြမှုတွေအင်အားကြီးလာခဲ့ရာကနေ45နှစ်တိုင်ဖိနှိပ်အုပ်ချုပ်ခဲ့တဲ့စစ်အစိုးရကိုစန့်ကျင်တဲ့ကန့်ကွက်မှုများပြန့်နှံ့လာခဲ့ပါတယ်။အဲဒီကန့်ကွက်မှုတွေကိုအစိုးရကစက်တင်ဘာလနှောင်းပိုင်းအကြမ်းဖက်နှိမ်နှင်းခဲ့စဉ်အာဏာပိုင်များရဲ့အဆိုလူ10ဦးထက်မနည်းသေဆုံးခဲ့ပြီးထောင်ထဲကြီးလူတွေကိုဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ဒီမိုကရေစီအုပ်စုများနဲ့လူအခွင့်အရေးအဖွဲ့တွေကအဲဒီအရေးအတွက်ခါတည်တဲ့ပင်ပုံများတယ်လို့ပြောပါတယ်။